Israel စစ်ထောင်လိုင်းရဲ့အကြီးအကဲယာရုကနေနှုတ်ထွက်တယ်လို့ဒီကနေ့ပဲကြေညာထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာ9ရက် Israel ကို Hamas အကြမ်းဖက်တွေတိုက်ခိုက်တာကိုမတားဆီးနိုင်ခဲ့တဲ့အတွက်သူယာရုကနေနှုတ်ထွက်တာဖြစ်ပြီးတော့ဒါဟာပရမဆုံးအကြီးတန်းအရာရှိတူနှုတ်ထွက်လိုက်တာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ Israel တိုက်ခိုက်မှုကြောင့် Rafah ဒေသမှာကလင်းငယ်တွေအပါအဝင်22ဦးသေဆုံးခဲ့တယ်လို့ခံယူနေမြို့စေယုံမှာလည်းသေဆုံးသူရုပ်လောင်း200ကျော်တွေ့တယ်လို့ပါလက်စတိုင်းကာကွယ်ရေးဌာနကပြောပါတယ်။ဒါအပြင်ဂျေရုဆလင်မြို့မှာဒီကနေ့လမ်းသွားလမ်းလာတွေကိုကားတစ်စီးကဝင်တိုက်ခဲ့တဲ့အတွက်3ဦးဒဏ်ရာရခဲ့ပါတယ်။ဒီဖြစ်ရပ်နဲ့ဆက်ဆက်ပြီးတော့လူ2ဦးကိုဖမ်းဆီးလိုက်တယ်လို့ Israel ရဲတပ်ဖွဲ့ကပြောပါတယ်။စနေနေ့ကတော့ဂါဇာကမ်းမြောင်ဒေသအတွက်လူသားချင်းစာနာထောက်ထားမှုအကူအညီဒေါ်လာ9ဘီလီယံအပါအဝင်26ဘီလီယံဘူးရှိတဲ့အကူအညီပေးရေးအစီအစဉ်တွေကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုခဲ့ပြီးတော့သမ္မတဂျိုးဘိုင်ဒန်ကချက်ချင်းလက်မှတ်ရေးထိုးဖို့ကတိပြုခဲ့ပါတယ်ရှင်။